မြန်မာနိုင်ငံကလက်နက်ကင်တွေကိုထောက်ပံ့ကူညီနေတယ်လို့မကြာခင်ကဆွဆွဲချက်တွေပေါ်တရုတ်ကပယ်ချလိုက်ပါတယ်။အပြစ်ခတ်ရက်စဲရေးအဖွဲ့တစ်ခုဖြစ်တဲ့ဝပီသွေးစည်းညီညွတ်ရေးအဖွဲ့ UWSA ကိုအစစ်မြေလက်နက်တွေထောက်ပံ့ကူညီတာတွေရှိခဲ့တယ်လို့ထင်ရှားတဲ့ကာကွယ်ရေးဆိုင်ရာမဂ္ဂဇင်းတစ်စောင်ကဖော်ပြခဲ့ပြီးတဲ့နောက်အခုလိုတုံ့ပြန်လိုက်တာပါ။တရုတ်အစိုးရနဲ့မြန်မာနိုင်ငံကတိုင်းရင်းသားလက်နက်ကင်တွေကြားဆက်ဆံရေးအခြေအနေတွေပေါ်စမ်းစစ်သူတွေရဲ့အမြင်ကိုတော့ဦးဆောင်မိုးဝေကပြောပြပေးမှာပါရှင်
။ဟုတ်ကဲ့ပါ။တရုတ်မြန်မာနယ်စပ်မှာအခြေစိုက်တဲ့ဝပီသွေးစည်းညီညွတ်ရေးတက်မတော်ကိုတရုတ်နိုင်ငံကလက်နက်တွေကိုရောင်းချခဲ့တယ်လွှဲပြောင်းပေးခဲ့တယ်ဆိုပြီးတော့နိုင်ငံတကာကာကွယ်ရေးနဲ့လုံခြုံရေးဆိုင်ရာလိလာစောင့်ကြည့်နေတဲ့ Jane Defense ဖွဲ့ကဒီဇင်ဘာလအတွင်းမှာထုတ်ပြန်ခဲ့တာပါဒီပြောဆိုဆွဆွဲချက်ဟာခိုင်လုံမှုမရှိတဲ့အပြင်အထင်မြင်လွှဲအောင်လှုပ်ဆောင်တာဖြစ်တယ်လို့မြန်မာနိုင်ငံမှာရှိတဲ့တရုတ်တန်ရုံးကမနေ့ကနေဆွဲနဲ့တရင်ကြေညာချက်တစ်စောင်ထုတ်ပြန်ပြောဆိုလိုက်ပါတယ်မြန်မာနိုင်ငံအရေးကျွမ်းကျင်သူတဦးလည်းဖြစ်တယ်လို့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကိုစောင့်ကြည့်လေ့လာနေသူတဦးဖြစ်တဲ့သတင်းစာဆရာဘတ်တီလစ်တနာကတော့တရုတ်တန်ယုံရဲ့သတင်းထုတ်ပြန်ချက်ဟာဝူရိုဝါရနဲ့အခြေမြင့်မရှိဘူးလို့တုံ့တက်လိုက်ပါတယ
် The reports are baseless but they don't say the word specifically instead they try to tie it to the Kachin issue saying that recent repeatedly called for immediate
ဒီနေ့ထုတ်ပြန်ချက်ကအခြေမြင့်မရှိပါဘူးအဲ့မှာရေးထားတာကတရုတ်နိုင်ငံဟာမချသေးရင်ငါပဲချက်ချင်းအပြစ်ရဖို့နယ်စပ်ဒေသတစ်လျှောက်တင်းကျပ်အေးချမ်းမှုရှိအောင်လှုပ်ဆောင်ကြဖို့အချင်းချင်းတိုက်တွန်းထားတဲ့အကြောင်းစာရွေးရေးထားပါတယ်။ဒါကကချင်းနဲ့ပတ်သက်တာပါ။ဝါရေးနဲ့လုံးဝမဆိုင်ပါဘူး
။မြန်မာနိုင်ငံရဲ့တခြားနယ်စပ်မောင်ခိုလမ်းကြောင်းတွေရှိတဲ့နေရာတွေကလက်နက်ကင်အဖွဲ့တွေဟာမောင်ခိုလမ်းကြောင်းတွေကနေလက်နက်တွေရနိုင်ပေမဲ့အရန်တင်းကျပ်တဲ့တရုတ်နယ်စပ်ကလက်နက်ကင်အဖွဲ့တွေအတွက်တော့ဘယ်ကနေလက်နက်တွေရတယ်လဲဆိုတာခံမှန်းနိုင်ပါတယ်လို့လက်ရှိဩစတြေးလျနိုင်ငံအခြေစိုက်မြန်မာအရေးလေ့လာသူဦးထေးအောင်ကမြင်ပါတယ်။
ဟုတ်ကဲ့မှာ James ဆာဆောင်ရဲ့ report ကိုကျွန်တော်ဖတ်တာမရှိဘူးကြားတာမရှိဘူးဒါပေမဲ့လို့ဘာသာဖြစ်ဖြစ်ပေါ့ဗျာဒါကတော့ logic ကြီးအတွေးကြည့်လို့ရနိုင်တဲ့နေသားပဲလေဘာလို့ဆိုတော့ခုနကကျွန်တော်ပြောသလိုပဲအဲဒီဘက်ကမောင်ခိုလမ်းကြောင်းနေနော်အဲရှိနေတဲ့နေရာတွေမှာရှိတဲ့လက်နက်ကိုင်ဖွဲ့စည်းရတော့မောင်ခိုဈေးကွက်တွေကနေတဆင့်ဒီလက်နက်တွေခဲရနေနော်ရတယ်ဆိုတာကဒါသဘာဝကျသေးတယ်လေအဲတရုတ်နိုင်ငံလိုသူ့နိုင်ငံရဲ့လုံခြုံရေးအတွက်တင်းတင်းကြပ်ကြပ်နော်လုံခြုံရေးချထားတဲ့အနေနဲ့တခုကိုကြောပေးနေရတဲ့ဒီလက်နက်ကိုင်အဖွဲ့အစည်းတွေအနေနဲ့เนาะအခုလိုတိုက်ပွဲတွေပေါ်ဒီရစီတိုက်နိုင်အောင်လက်နက်ခဲနေဘယ်ရရနေလဲဆိုတာတော့ဒါကဟိုဘယ်လိုတွက်နည်းနဲ့ပဲတွက်တွက်ပေါ့เนาะဒါသိနာနေတဲ့အချက်လို့ကျွန်တော်ထင်ပါတယ
် Jane Defense အစီရင်ခံစာရဲ့အဆိုအရ UWSA အဖွဲ့ကတရုတ်စီကရတဲ့လက်နက်တွေထဲမှာမြေပြင်ကနေဝေဟင်ပစ်တဲ့ missile ဒုံးကျည်တွေတင်ကားတွေတင်ကားဖြစ်လက်နက်တွေပါဝင်တယ်လို့ပြောထားပါတယ်မြန်မာအစိုးရနဲ့အပြစ်ရသဘောတူညီမှုလုပ်ထားတဲ့ဝါဖွဲ့အတွက်ဒီလိုလက်နက်တွေလိုလို့လား
They need them as a deterrent just to make sure that the government doesn't attack them. The United War said almost you know is basically controlled and
သူတို့ကသူတို့ကောက်ခဲ့ဖို့ဒီလိုလက်နက်တွေလိုအပ်နေတာပါအစိုးရဘက်ကနေသူတို့ကိုတိုက်ခိုက်မလာအောင်ဟန်တားဖို့အတွက်လိုပါတယ်နောက်ပြီးတော့ဝါပြည်သွေးစည်းညီညွတ်ရေးတက်မလို့ဟာတရုတ်ရဲ့ထိန်းချုပ်မှုတရုတ်ထောက်လှမ်းရေးရဲ့ထိန်းချုပ်မှုရှိနေတယ်လို့အကြမ်းဖျင်းပြောနိုင်ပါတယ်တရုတ်ကဒီနေဆက်ဒေသမှာတိုက်ပွဲတွေနောက်ထပ်ဖြစ်လာတာကိုတော့မမြင်လို့ပါဘူ
း Mr. Badilitna ပြောသွားတာပါသူကဝါရီဟာတရုတ်ရဲ့ဓာတ်ရိုက်ကူညီပံ့ပိုးမှုရနေတယ်ကချင်နဲ့မတူဘူးအစင်လာရဆက်နွယ်ပတ်သက်မှုတွေရှိတယ်လို့ပြောပါတယ်ဦးထေးအောင်ရဲ့အမြင်ကတော့ဘလို့ရှိပါသလဲ
ဘာဖြစ်လဲဆိုတော့ဒီဝါအနေနဲ့လည်းပဲเนาะတရုတ်ဘာသာစကားကိုပြောတယ်နောက်တစ်ခုကလည်းပဲအခုဝါမှာလက်ရှိပေါ့လေခေါင်းဆောင်အများစုကဒီတရုတ်နိုင်ငံမှာပဲပညာသင်ကြားထားတဲ့ခေါင်းဆောင်တွေဖြစ်တယ်နောက်ပြီးတော့ဗမာပြည်ကွန်မြူနတီပါတီနဲ့လက်တွဲခဲ့တဲ့ကာလတုန်းကလည်းပဲဒီတရုတ်ကနေပြီးတော့နောက်ကွယ်ကနေအများကြီးနောက်နိုင်ငံရေးအရာရောစီးရေးအရာရောစီးပွားရေးအရာရောအကူအညီတွေပေးခဲ့တဲ့အနေအထားတွေရှိတယ်လေအဲ့တော့အခုလိုအနေအထားမျိုးမှာလည်းဘယ်လိုပဲဖြစ်ဖြစ်တရုတ်နိုင်ငံအနေနဲ့တော့နောက်ကွယ်ကနေပြီးတော့ကူညီထောက်ပံ့နေတဲ့အနေအထားတွေရှိမယ်လို့ကျွန်တော်တို့ထင်ပါတယ
် Jane Defense အစီရင်ခံစာကိုရေးသားသူကတရုတ်အစိုးရဟာဝတ်တပ်ဖွဲ့ကိုထောက်ပံ့ပေးနေတယ်ဆိုပေမဲ့မြန်မာအစိုးရနဲ့ဆက်ဆံရေးအတိမ်းဆောင်မရှိအောင်လဲကြိုးပမ်းနေတယ်လို့ဆိုပါတယ်မြန်မာသမ္မတရဲ့ပြောခွင့်ရသူဒုတိယပြန်ကြားရေးဝန်ကြီးဦးရဲထွတ်ကတော့မြန်မာအစိုးရမှာဒီကိစ္စနဲ့ပတ်သက်ပြီးတော့ဘာသတင်းအချက်လဲမှမရှိတဲ့အကြောင်းတရုတ်ကမြန်မာနိုင်ငံရဲ့ပြည်တွင်းရေးကိုဝင်ရောက်ဆွဲဖက်မှုမလုပ်ဘူးလို့အမြဲအာမခံချက်ပေးခဲ့တယ်လို့မြန်မာအစိုးရကလည်းဒါကိုလက်ခံတဲ့အကြောင်းပြောဆိုပါတယ်ခင်ဗျာ